to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးညနေခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ19.25/32နဲ့လိုင်းလာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားနိုင်ငံကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဒီကနေ့ပဲမော်စကိုမြို့တော်ကအမေရိကန်တရုံကနေထွက်ခွာသွားကြပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်နေတဲ့ကုလလက်ထောက်အတွင်မှုချုပ်မူလာဟာဒီကနေ့မောင်းတော်မြို့ကနေနဲ့တွေ့ဆုံခဲ့ပါတယ်။
Yesterday, she went to a displacement camp, a resettlement site, and also...
UNOCHA ရဲ့ပြောခွင့်အရပုဂ္ဂိုလ် PA Person ကပြောပြသွားတာပါ။ဒီအကြောင်းသတင်းနေပြီးနားဆင်ရဖို့ရှိသလိုပြည်ရင်ပြည်နယ်မှာကြောင်မီးသွေးတုံးဓာအပိစက်ရုံတိဆောက်မဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းနဲ့ပြည်ရင်ပြည်နယ်မှာပဲအပြစ်ခတ်ရဆဲထားပေမဲ့ဒုက္ခသည်တွေထွက်ပြေးနေရစေအခြေအနေရှိနေသေးတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်။အဲဒီအစီအစဉ်နဲ့မတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပြပါအောင်ဗျာ
။ရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဟာဒီနေ့မှပဲမော်စကိုမြို့တော်ကအမေရိကန်တန်ရုံကနေထွက်ခွာသွားကြပါတယ်။ဗြိတိန်နိုင်ငံမှာရုရှားသရှိုးအောင်တယောက်ကိုဓာတ်ရုပ်စိတ်နဲ့လုံခြုံမှုမှာရုရှားရဲ့လက်ချက်ဖြင့်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေကြတာပါရုရှားနိုင်ငံကနေထွက်ခွာဖို့နောက်ဆုံးသတ်မှတ်ထားတဲ့ဒီနေ့မှာပဲဘတ်စကာ3စင်းနဲ့တန်ယုံကနေမော်စကိုလေစစ်ကိုထွက်ခွာသွားကြတာဖြစ်ပါတယ်ရုရှားထောက်လိုင်းရောင်းဆာဂေးစကရပါနဲ့တမိဖြစ်သူတို့ကိုမေလ4ရက်နေ့ကအစိတ်ခတ်လုံခြုံမှုမှာတော့တချင်းကဆိုဗီယက်ယူနီယံလက်ထက်မှာထောက်လုပ်ခဲ့တဲ့စစ်ဘက်သုံးအာယုံရောထိခဲ့စေတဲ့ဓာတ်ရုပ်စစ်ကိုအသုံးပြုခဲ့ကြောင်းဗြိတိန်နိုင်ငံကပြောဆိုထားတာပါပြည်နေငံကိုပပြောင်းခိုလုံခဲ့တဲ့ရုရှားနှစ်ဖက်တရှိုးအောင်နဲ့တမိဖြစ်သူယူလီယာတို့ကိုတော့ဆက်လက်ပါရီမျိုးကခုံနှမ်းရတစ်ခုပေါ်မှာတရိပ်လီမြင်မျောနေတာကိုတွေ့ရှိခဲ့ကြတာပါဗြိတိန်ဆိုရတော့လှုပ်ကြံတက်ပြတ်ဖို့ကြိုးပမ်းမှုဟာရုရှားရဲ့လက်ချက်ဖြစ်နိုင်မှုများတဲ့အကြောင်းပြောဆိုထားပြီးရုရှားကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်တက်ခဲမှုနောက်ပိုင်းရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးတွေလည်းကျဆင်းလာခဲ့တာပါအမေရိကန်ဥရောပသမဂ္ဂ EU နဲ့မြောက်အတ္တန်တစ်စာချုပ် NATO ဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတော်များကရုရှားတန်တမန်150ကျော်ကိုနှင်ထုတ်ခဲ့ကြသလိုအပြန်အလှန်တွေနဲ့ရုရှားကလည်းသက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုနှင်ထုတ်ခဲ့ပါတယ်
။အမေရိကန်ဘက်ကတရုတ်သွင်းကုန်အခွန်တိုးကောက်ဖို့ကြေညာခဲ့တဲ့အပေါ်တရုတ်ဘက်ကလည်းအလားတူတိုးကောက်ဖို့လက်တုံ့ပြန်အပီးလေးမှာပဲအမေရိကန်သမ္မတဘက်ကအခုတော့ရှော့ရှော့ပေါ့ပေါ့ပြန်ပြောလာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့တရုတ်နဲ့ကုန်သွယ်စစ်ပွဲဆင်ရဲနေပြီဆိုတဲ့အနေထားမဟုတ်ပါဘူးလို့ရှော့ပေါ့ပြောလိုက်ပါတယ်။အမေရိကန်အနေနဲ့တရုတ်သွင်းကုန်တွေအပေါ်စပြီးအခွန်တိုးကောက်မယ်လို့ကြေညာခဲ့ပြီးရဲတပ်ဘက်တွေအတွင်းမှာပဲတရုတ်ဘက်ကလည်းအလားတူဒေါ်လာ50ဘီလီယံနဲ့ညီမျှတဲ့အမေရိကန်သွင်းကုန်တွေအပေါ်အခွန်ပြန်တိုးကောက်မယ်လို့မနေ့ကပဲလက်ထုံပြန်ခဲ့တာပါ။သမ္မတထရမ့်ကဒီကုန်သွယ်စစ်ပွဲကိုအရင်နှစ်ပေါင်းများစွာတုန်းကယူမိုက်တဲ့ဒါမှမဟုတ်အသုံးမချတဲ့လူတွေအမေရိကန်ဆွေရကိုကိုစားပြုစင်ကဆင်ရဲခဲ့လို့အရှုံးပေါ်ခဲ့ရပြီလို့လည်းအင်တာနက် Twitter ကနေမနေ့ကတက်ပြောခဲ့ပါတယ်။အိမ်ပြီးတော့စီးပွားရေးချက်ပေးရရှိချုပ် Larry Kudlow ကလည်းဒီတရုတ်တင်သွင်းကုန်ကွန်တိုးကောက်ရေးကလက်တွေ့အကောင့်ထဲဖော်ဖို့မရှိသေးဘူး။အခုအဆိုပြုချက်အစ်စ်မှာပဲရှိသေးတယ်လို့မနေ့ကပဲ Bloomberg သတင်းဌာနနဲ့ပြောရမှာထပ်ပြီးတော့ short pop ပြောခဲ့ပါတယ်။တရုတ်ကုန်သွယ်ဝန်ကြီးဌာနဘက်ကလည်းတရုတ်ဘက်ကအမေရိကန်သွင်းကုန်ကွန်တိုးကောက်ဖို့လက်တွေ့စအသက်ဝင်မှာကလည်းအမေရိကန်ဘက်ကသွင်းကုန်ခွန်တိုးကောက်တာဘာလို့စအသက်ဝင်မလဲဆိုတဲ့အပေါ်မှာပဲမူတည်နေတယ်လို့ပြန်ပြောထားပါတယ်။အခုလိုချိန်မှာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဖွဲ့ရဲ့တရုတ်လေးလာရေးဌာနကလက်ထောက်ညွှန်ကြားမှု Scott Kennedy ကတော့ဒီကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအနေနဲ့ရေဒူအပေါ်ရန်သဘောတူညီချက်တွေရဖို့အပေးအယူလောက်ကောင်းလုပ်နိုင်လာပြီမဲ့ကုန်သွယ်စစ်ပွဲကစလိုက်တယ်လို့ဖြစ်သွားပြီးမို့ဒီပြဿနာတွေကနောက်သတင်းပတ်တွေအတွင်းကွဲပြောက်သွားမှာမဟုတ်ဘူးလို့သုံးသပ်လိုက်ပါတယ်ခင်ဗျာ။
အမေရိကတိုင်လေဘန်ကနေမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပါဝင်မြောက်အမေရိကကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုဟန်တားရမှာမက္ကဆီကိုနိုင်ငံရဲ့တရားရေးစနစ်ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့မှပဲချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်နောက်တောင်ဘက်နယ်စပ်ကိုဖျက်ချော်ဝင်ရောက်သူအရေးအတွက်ရော့ချသွားတဲ့ပုံမှာတော့သမ္မတထရမ့်ကသူ့အစိုးရကိုချီးကျူးခဲ့တာပါ။ မက္ကဆီကိုနိုင်ငံရဲ့ခိုင်မာတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကျေစုတင်ရမှာဖြစ်ပြီးသူဆိုရရဲ့စာအုပ်ချက်တကြောင်အမေရိကန်နေဆက်ကိုတရားမဝင်ဖျက်ချသူအရေးတွေ့ရ46နှစ်အတွင်းအနှိမ်ဆုံးကြာဆင်းသွားတယ်လို့မွေးစေဝါမှောက်ခုံမှုတွေလည်းရပ်တန့်သွားတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတအင်ဗျူတော်ကတော့အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နေဆက်ဒေသကိုပြည်တွင်းကာကွယ်အရေးတပ်ဖွဲ့တွေဆီလုံးမဲ့အစီအစဉ်နဲ့ပတ်သက်လို့မနေ့တုန်းကပဲချပြခဲ့ပါတယ်။တရားမဝင်ဝင်ရောက်နေထိုင်သူတွေရဲ့ပြဿနာကြီးထွားလာနေတာကိုရင်ဆိုင်မှုပြောဆိုနေတဲ့သမ္မတနဲ့ထရဲကျူပမှုဒစိပိုင်းဖြစ်အစီအစဉ်ကိုထုတ်ပြန်လိုက်တာပါအမေရိကန်တပ်ဖွဲ့တွေနေဆက်ဒေသဆီလုံးမဲ့အစီအစဉ်ဟာဥပဒေမဲ့ရှစ်ပြောင်းဝင်ရောက်သူတွေကိုနှိမ်နှင်းမဲ့သမ္မတထရဲအစီအစဉ်တွေမှာထူးခြားတဲ့ဆုံးဖြတ်ချက်အစ်တစ်ခုလည်းဖြစ်ပါတယ်ဒေသအစီအစဉ်အတွက်ချိန်ယူရမှာဖြစ်ပေမဲ့အမြန်ဆုံးအကောင့်ထဲပေါ်နိုင်မှုစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းလဲအမိမြေလုံရွေးဝင်ကြီးခရစ်စတန်နယ်ဆန်ကပြောဆိုခဲ့တာပါအမေရိကန်ပြည်အစိုးရစစ်မှုထမ်းတာဝန်ယူထားသူတွေအနေနဲ့ဥပဒေမဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုဖမ်းဆီးတာလို့ပြည်တွင်းကတရားဥပဒေစိုးမိုးလုပ်ငန်းတွေမှာတာဝန်ပေးမှုပုံမှန်အားဖြင့်ကတော့ကန့်သတ်ထားပါတယ်။ဒါပေမဲ့လည်းနေဆက်ဒေသလုံခြုံရေးအတွက်ပြည်တွင်းအရန်တပ်ဖွဲ့တွေကိုအခုဖြစ်နေအမေရိကန်သမ္မတတွေတာဝန်ပေးလို့ရှိပါတယ်။အမိမြေလုံခြုံရေးဝန်ကြီးနယ်ဆန်ကတော့ပြည်တွင်းအရန်တပ်ဖွဲ့တွေအနေနဲ့နေဆက်မှာလုံခြုံရေးအတွက်စောင့်ကြည့်ထောက်လှမ်းမှုတွေနဲ့အထောက်ကူပေးလုပ်ငန်းတွေမှာပါဝင်ကူညီသွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။အရင်တပ်ဖွဲ့ဝင်အင်းအားဘလောက်ထိချထားမလဲဆိုတော့အမိမြေလုံခြုံရေးဝန်ကြီးကပြောမတော်ပေမဲ့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့အတိုင်းအတာချထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာတော့သမ္မတဟောင်းလူးဝစ်အင်နာရှိုလူလာဒီဆီလ်ဗာအနေနဲ့သူ့ဘော်အကျင့်ပြတ်ချစားမှုနဲ့အပြစ်ပေးထားတာကိုအယူခံတင်ထားတဲ့အချိန်မှာရှောင်းလာချက်အပေါ်တရားရုံးကဒီနေ့မှာပဲပယ်ချလိုက်ပါတယ်။တောင်အမေရိကတက်ကအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘရာဇီးမှာဒီနေ့ထဲတင်ပါကျင်းပမဲ့သမ္မတရွေးကောက်ပွဲတွေမှာရှေ့တန်းရောက်နေတဲ့သမ္မတဟောင်းလူလာအတွက်တော့တရားရုံးက6မဲ5မဲနဲ့ပယ်ချလိုက်တာကြောင့်အထိနာစရာဖြစ်ခဲ့ရပါတယ်ဒီသမ္မတဟောင်းလူလာလိုက်ပါလာတယ်လို့ယူဆတဲ့ကာရစီပုဂ္ဂလိကပိုင်းစာအုပ်တစ်ခုတည်းကိုဝင်သွားချိန်မှာတော့သူ့ကိုထောက်ခံသူတွေကဆက်လက်တိုက်ပွဲဝင်သွားမယ်ကြောင်းအော်ဟစ်ထောက်ခံခဲ့ကြပါတယ်သမ္မတဟောင်းနဲ့ထောက်ခံသူတွေကတော့အချင်းပြတ်ချစားမှုဆဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်တွေပါဝင်ကြောင်းပြောနေကြပါတယ်သမ္မတဟောင်းကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာနေတဲ့အတွက်လည်းအာဏာရှင်တွေဘက်ကမြို့တော်နေရာတော်တော်များများမှာကြိုတင်ပြင်ဆင်မှုတွေပြုလုပ်နေပါတယ်အချင်းပြတ်ချစားမှုနဲ့ထောင်ဒဏ်12နှစ်စီရင်ချက်အတွက်မကြာခင်မှာအကျဉ်းခံဖို့အလားအလာရှိနေပေမဲ့လည်းတရားရေးလုံထုံလုံနီအဟံထားတွေကြောင့်အ ਨੇ ဆုံးရှေ့သတင်းဘက်အထိဖြစ်လာအောင်မှာတော့မဟုတ်သေးပါဘူးကန်ဂျီမှာတိုက်ခန်းတွဲတစ်ခုပေးဖို့ဂရုပေးခဲ့တဲ့ဆက်လွေကုမ္ပဏီတစ်ခုကိုအမြဲအစွန်းရမယ့် contract တွေရအောင်အကူအညီပေးခဲ့မှုနဲ့သမရဟောင်းကိုပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာပဲအဖြစ်ရှိကြောင်းတရားဝန်ကဆုံးဖြတ်ခဲ့တာပါအဖြစ်ပေးခံရတဲ့ဒီအမှုအပြင်အခြားရုံးတင်စစ်ဆေးမခံရသေးတဲ့အကျင့်ပြတ်ချစားမှုဆက်ဆွဲချက်တွေအတွက်လည်းသမရဟောင်းကတော့သူ့မှာအဖြစ်မရှိကြောင်းညှင်းဆန်ထားပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောဆိုလိုက်ပြီးတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယာယီစကန်တစ်ကိုပြောင်းရွှေ့ပေးဖို့စီစဉ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာစိုးရနဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအပါအဝင်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလစ်ရှက်တီနဲ့ဒီကနေ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညွန်ရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာနောက်ဆက်တွဲလူ့ခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေးတွေဟာ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။မကြာခင်မုတ်တုံရသည်နီကက်လာနေရတဲ့အမြဖြစ်တယ်လို့နေထိုင်နေကြတဲ့ဒုက္ခသည်တွေဘေးရန်ကျောင်းနိုင်ကြောင်းလဲတာဝန်ရှိသူတွေတတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေအတွက်ယာယီစကန်တွေဖြင့်တောင်ပိုင်းကမ်းရိုးတန်းက ဘာရှာချချွတ်မှာစီစဉ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်လက်တလောကျွတ်ပေါ်မှာဒုက္ခသည်9000လောက်အတွက်ဆက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါမြန်မာဆိုရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထည်သွားဖို့ရှိနေကြမှာပဲဒုက္ခသည်တွေနေရာပြင်ရေးအစီအစဉ်တွေတိုးတက်မှုမရှိသေးတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအားမလို့အားမရသဘောထားတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ကွန်မကတွင်ရမှုကြောင့်ကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ချန်ပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲဖော်ရေးကော်မတီကိုဥဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ရှေ့သတင်းပတ်ပေါ်တူနေမှာစတင်မဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်
။မြောက်ကိုရီးယားနျူကလ িয়ার တင်းမာမှုပြဿနာအဖြစ်ရှာနိုင်ရည်ဒီလနောက်ပိုင်းလွတ်ဖို့စီစဉ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုကိုဒီနေ့ကျင်းပခဲ့ကြပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တက်ရောက်မဲ့ဧပြီလ29ရက်နေ့မှာလှုပ်ဖို့ရှိတဲ့ဒီထိပ်သီးဆွေးနွေးပွဲပြင်ဆင်ရေးအလို့ဖွဲ့အဆင့်ဆွေးနွေးပွဲကိုနေဆက်ရွာပွန်မွန်ကျုံးမှာလုပ်ခဲ့ရမှာလုံခြုံရေးအခမ်းအနားလုပ်ငန်းစဉ်နဲ့သတင်းထုတ်ပြန်မှုကိစ္စရပ်တွေကိုဆွေးနွေးဖို့ပြင်ဆင်ထားခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတအင်ဂျာတော်ကဒီချိုတင်ပြင်ဆင်ရေးဆွေးနွေးပွဲကဆွေးနွေးချက်တွေကိုနောက်ဆုံးသဘောတူညီမှုမရသေးဘဲထုတ်ပြန်ကြေညာတာမလို့ဖို့နှစ်ဖက်လုံးကသဘောတူထားတယ်လို့ကြေပြောထားပါတယ်။နောက်ပြင်ဆင်ရေးအစည်းအဝေးတစ်ခုမှာလည်းကင်ဂျွန်အွန်းအနေနဲ့တောင်ကိုရီးယားဘက်ကဒီပမ်မွန်ဂျုံရွာလေးမှာကျင်းပမဲ့ထိပ်သီးပွဲကိုဘလူလာရောက်မဲ့ပုံစံအသေးစိတ်ကိုညှိနှိုင်းကြဖို့ရှိနေပါတယ်။သတင်းမီဒီယာတွေထဲမှာတော့ကင်အနေနဲ့သင်္ကေတမြောက်အောင်တောင်မြောက်ကိုရီးယားစီးရေးနယ်နိမိတ်သတ်မှတ်ချက်လိုင်းကိုလမ်းလျှောက်ပြီးဖြတ်မယ်လို့ခန့်မှန်းနေကြပါတယ်။ဒါအပြင်ကင်နဲ့မွန်ဒီနေ့အဲ့ဒီနေ့မှာဘယ်နှချိန်တွေ့ကြမယ်ဆိုတာနဲ့ဒီတွေ့ဆုံမှုရဲ့တစိတ်တပိုင်းကိုတရရဲ့ရုပ်သံကနေထုတ်လွှင့်မလွန့်ဆိုတာကိုတော့ဆွေးနွေးကြဖို့ရှိနေပါတယ်။1950နဲ့53ခုနှစ်တွင်ဖြစ်ခဲ့တဲ့ကိုရီးယားနှစ်နိုင်ငံဆက်ပွဲပြီးတတိယအကြိမ်မြောက်ရှာရှာပါပါဖြစ်လာမဲ့ဒီထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကိုမေလကမှကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ဆွန့်ပြစ်မိုက်တွေနဲ့ညဉ့်ဉန်းမှုတွေပေါ်ဆိုးရိမ်မှုတွေကြောင့်ဖိလစ်ပိုင်နိုင်ငံကနာမည်ကျော်ပန်းဖြေကျွန်းဘိုရာကေကို6လပိတ်ထားဖို့သမ္မတရော်ဒရီဂိုဒူတာတေကကြေညာလိုက်ပါတယ်။ဒီလဧပြီလ26ရက်နေ့ကစလို့ပိတ်မဲ့အစီအစဉ်ကိုမနေ့နောက်ပိုင်းကသမ္မတကကြေညာခဲ့ပေမဲ့အသေးစိတ်ကိုပြောသွားတာမျိုးတော့မရှိပါဘူး။သမ္မတရဲ့ဆွန့်ပြစ်ချက်ကြောင့်ဖိလစ်ပိုင်နိုင်ငံမှာနာမည်အကြီးဆုံးအပန်းဖြေကျွန်းကိုနှစ်စဉ်တန်းနဲ့ချီလာရလို့ရှိကြတဲ့ဧည့်သည်တွေကိုဝန်ဆောင်မှုပေးနေတဲ့ခီးသွွားလုပ်ငန်းကဝန်ထမ်းထောင်ပေါင်းများစွာရဲ့ရည်တည်ရေးအတွက်မိကုန်းနဲ့လည်းထွက်ပေါ်လာခဲ့တာပါ။သမ္မတဒူတာတေကတော့ကျွန်းပေါ်မှာရှိတဲ့ဟိုတယ်စားသောက်ဆိုင်နဲ့တခြားစီးပွားရေးလုပ်ငန်းတွေဟာအမိုက်ထရိုက်တွေကိုပင်လယ်ထဲဓာတ်ရိုက်ဆွန့်ပစ်နေတဲ့အတွက်အညစ်အကြေးကံကြီးတစ်ခုလိုဖြစ်လာနေတဲ့အကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲပြစ်တင်ပြောဆိုထားပါတယ်
။တတိယမြောက်မဲခေါမြဝန်ကော်မရှင်ထိပ်သီးဆွေးနွေးပွဲကိုကမ္ဘောဒီးယားနိုင်ငံမှာဒီနေ့ကျင်းပခဲ့ပြီးမဲခေါမြဝန်ဒေသဖွံ့ဖြိုးရေးဆိုင်ရာစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။မဲခေါမြဝန်ဒေသမှာရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေရှိလာအောင်တိုးမြင့်ဆောင်ရွက်ဖို့ရွယ်ပြီးလုပ်တဲ့ဒီဆွေးနွေးပွဲမှာလက်ရှိအထိလှုပ်ဆောင်ပြီးတာတိုးတက်မှုအခြေအနေတွေကိုလည်းပြန်ပြောင်းသက်သန်သုံးသက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကို၄နှစ်ကြိမ်ကျင်းပတာဖြစ်ပြီးဒီနှစ်မှာအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊ထိုင်း၊လာအို၊ဗီယက်နမ်တို့အပြင်တရုတ်နဲ့မြန်မာဘက်ကလည်းဆွေးနွေးပွဲမဟာမိတ်တွေအဖြစ်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ဒေတာရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VU ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VU ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VU ရဲ့ Facebook စာမျက်နှာ VU Burmese News ဆိုတဲ့စာမျက်နှာမှာကပါတက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။အပစင်ကဏ္ဍတွေကိုမတိုင်ခင်အခုအရင်ဆုံးဒီဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆီလာမူလာကဒီကနေ့မှတော့မွန်ဒွန်မြို့နယ်တွင်ကိုတွားရောက်ပြီးဒေသတွင်းကလူမှုအတိုင်းအဝိုင်းအားလုံးနဲ့တွေ့ဆုံပြီးသူတို့ရဲ့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့ဂျားစခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြမှာပါ
။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာကဒေသတွင်းလူမှုအတိုင်းအဝိုင်းတွေအားလုံးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါ့အပြင်ဒေသတွင်းလူမှုအတိုင်းအဝိုင်းအားလုံးအတွေ့အကူအညီတွေတိုးတက်ရရှိရေးကိုလည်းဆွေးနွေးခဲ့တယ်လို့မစ်မူလာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံ UN OCHA ရဲ့ပြောခွင့်ရပြဲပယ်ရန်ကပြောပါတယ်
။ They Mr. went to Mongdaw Township. She met with the local community.
ဒီကနေ့မှာ Miss Mula ကမောင်နှမမျိုးနယ်ကိုတွားရောက်ပြီးဒေသခံလူမှုအတိုင်းအဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်၊ဟိန္ဒူ၊မျိုး၊နောက် Muslim တွေလည်းပါပါတယ်။ ဘင်္ဂလားဒေ့ရှ်ဘက်ကလူတွေလာရင်လက်ခံမဲ့ဆောက်လက်ဆဂျာဂန်စခန်းကိုလည်းတွားရောက်ခဲ့ပြီးပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေအတွင်းမီးလောင်ခဲ့တဲ့ကျေးရွာတွေကိုလည်းတွေ့ခဲ့ရပါတယ်။လူမှုအတိုင်းဝန်းအလုံးရဲ့စိုးရင်ချက်တွေကိုလည်းကုလသမဂ္ဂအရေးပေါ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုနားထောင်ခဲ့ပါတယ်။ဒါ့အပြင်အကူအညီလိုအပ်နေသူတွေအားလုံးတို့လူသားချင်းစာနာမှုအကူအညီအကာအကွယ်နဲ့မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေတိုးတက်ရရှိရေးဆွေးနွေးခဲ့တယ်လို့အလောက်ကင်ခွင်းလန်းအတမွေးဝမ်းကြောင်းအလောက်ကင်တွေတိုးတက်လာရေးကိုလည်းဆွေးနွေးခဲ့ပါတယ်
။ဒေသခံအတိုင်းဝန်ကြားစိုးရိမ်ချက်တွေဘင်္ဂလားဒေ့ရှ်ဘက်မှာထွက်ပြေးခိုးလုံနေရတဲ့ရိုဟင်ဂျာတွေထဏိပြန့်နှံ့ရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့တော့ခရီးစဉ်အဆုံးသတ်မှာထုတ်ဖော်ပြောဆိုပါမယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရကပြောပါတယ်မစ်စ်မူလာရဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းမနေ့တုန်းကတော့ရခိုင်ဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ် UNOCHA ပြောခွင့်ရကအခုလိုပြောပါတယ
် yesterdayshe went to a displacement camp
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မစ်မူလာကမနေ့တုန်းကတော့စစ်တွေမျိုးကဒုက္ခသည်စခန်းတွေအောင်မင်္ဂလာရပ်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။နောက်ဒီရခိုင်တွင်နဲ့ရောမွတ်စလင်လူမှုအတိုင်းဝန်းတွေပါတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ရခိုင်ဆူရနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်
။မနေ့ဖြန်ဧပြီလ6ရက်နေ့မှာတော့မစ်မူလာကကချင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးကချင်ပြည်နယ်ကအိုးအိမ်ဆွတ်ခွာထွက်ပြေးကြရသူတွေရဲ့စခန်းကိုလည်းတွားရောက်ဖို့ရှိနေပါတယ်။ကုလလက်ထောက်အတွင်မှုချုပ်မစ်မူလာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်တွေ့ဆုံခဲ့တာမှာတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ရှင်
။မတ်တင်ဂီတရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ကရင်ပြည်နယ်ကအခြေအနေတက်ကိုလည်းတင်ပြပါမယ်။ကရင်ပြည်နယ်ဖမ်းမြို့အတွင်းကြောင်ပြီးသွေးသုံးတအားပေးဆက်ယုံတိဆောက်မဲ့အစီအစဉ်ကိုပယ်ဖျက်ကြောင်းပြည်ထောင်စုဝန်ကြီးရဲ့ပြောဆိုချက်ပေါ်ကရင်ဒေသခံတွေကကြိုဆိုလိုက်ကြပါတယ်။ကရင်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးတော့လျှက်စစ်မီးရရှိရေးပြည်နယ်ဝန်ကြီးချုပ်ကကြောင်မီသေးသုံးလျှက်စစ်တာအပိစက်ယုံတိဆောက်ဖို့စီစဉ်နေတဲ့အပေါ်ဒေသခံတွေကန့်ကွက်မှုအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုဇော်တက်ကတင်ပြပါမယ်။
မကဝဲ1200ကျော်ထုတ်ပေးနိုင်မဲ့ကြောင်မီသွေးသုံးဒါအပိစက်ယုံကို TDCL ကုမ္ပဏီကတိဆောက်မှာဖြစ်ပါတယ်။ဒါဟာမလိုအပ်တဲ့စီမံကိန်းဖြစ်တာကြောင့်အစိုးရအနေနဲ့ခွင့်ပြုသွားမှာမဟုတ်ကြောင်းလျှက်စစ်နဲ့စွန့်ရင်ဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးဝင်းခိုင်ကမတ်လ14ရက်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တဲ့ပေါ်ကြိုဆိုကြောင်းဒေသခံတွေကိုစားကရင်မြောင်စောက်ကြီးရဲ့အဖွဲ့ကသဘောထားထုတ်ပြန်လိုက်ပါတယ်။ပြည်အောင်စုဝင်ကြီးကခွင့်မပြုထားပေမဲ့ပြည်내အစိုးရကလုံပိုင်권ရရှိဖို့ကြိုးပမ်းနေစေဖြစ်တာကြောင့်ဆက်လက်ကန့်ကွက်သွားမယ်လို့ကရင်မြောင်စောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုရှင်းပြပါတယ်။
ကြောင်မီလေးဆိုတာတကယ်ပါလုံးဒီကမ္ဘာ international standard မှာပဲကြီးကြီးပါတော့ဘယ်နိုင်ငံမှအထူးတလဲကြီးနဲ့ထူးထူးလုပ်နေတာမရှိဘူး။ရာသီဥတုပြောင်းလဲမှုကအရန်ဖြစ်နေတယ်။ဒါတော့ကျွန်တော်တို့ကတော့မဖြစ်စေချင်ဘူး။ဟိုမီးမလို့ချင်းလို့ကန့်ကွက်တာမဟုတ်ကျွန်တော်တို့မီးရလို့ချင်းတခြားသွယ်ဝဲတဲ့မီးရလို့ချင်းလေ။ဒါပေမဲ့ဒီပြည်သူလူထုအများရောဒုက္ခရောက်နေတဲ့ဒီလိုမျိုးနီးလန်းနိုင်မှရတဲ့မီးဆိုတာကျွန်တော်မလို့ချင်းဘူး။ဟုတ်ကဲ့ပြီးတော့ဒီစီမံကိန်းဒီနေ့ဒီချိန်ဒီပွင့်လင်းနေတာမရှိဘူး။အဲ့ဒါကြောင့်မကျွန်တော်မလို့ချင်းတာဗျ။ပြီးနေဆိုရမှာအဲ့လုံပိုင်ခွင့်မရှိဘူးတကယ်တော့ဒီ project ကိုလေ။ဘာကြောင့်လဲဆိုတော့မီဂါဝတ်30တင်းမှာပဲဒီလုပ်ရမှာပေါ့။အဲ့လိုမျိုးနေတာရှိတယ်။
ပြည်အောင်စုဝင်ကြီးရဲ့ကြေညာချက်အပေါ်အလေးထားဆောင်ရွက်တဲ့အနေနဲ့လက်ရှိမှာအစုပ်ပြုရထားတဲ့စီမံကိန်းတွေနဲ့ယာယီရဆိုင်ထားတဲ့စီမံကိန်းတွေကိုပါလုံးဝဖျက်သိမ်းပေးဖို့ဒေသခံတွေအပါအဝင်အဖွဲ့အစည်းတရာကျော်ကလက်မှတ်ရေးထိုးတောင်းဆိုလိုက်တယ်လို့ဆိုပါရယ်။ဖန်မျိုးဒေသခံတဦးဖြစ်တဲ့စောနေလင်းထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ်။
ကျွန်တော်တို့အကြီးအကဲမှာတော့ဒီတော်ဒီပေါင်းတွေပဲမိခိုးတာဖြစ်တယ်ဒီတန်လင်းမြင့်လဲကျွန်တော်တို့မိခိုးတော့စားဖွေစားနေပါဘာအဲ့ဒီအချိန်မှာတစ်ဆက်တည်းမှာဒီဆဲကိုကြီးလာခဲ့မဲ့စီကျွန်တော်တို့အဲ့မှာကျွန်တော်တို့တက်မွေးဝမ်းကြောင်းလဲဒီမိခိုးနေတဲ့တော်တောင်းလဲပြက်စီမှလဲဆိုးရိတ်တာပေါ့နော်ကြောင်မီစီဆဲရွာထွက်တဲ့ရေတွေကိုပေါ့နော်ရေမြင့်ကြီးတွေကိုသူကပြန်ထဲတန်လင်းမြင့်တွေပြန်လွတ်ချမယ်လို့ပြောအဲ့ဒါကျွန်တော်တို့ဒီတန်လင်းမြင့်ကြီးလဲမပြက်စီဘူးလို့လဲကျွန်တော်တို့ကမပြောလို့မရဘူးအဲ့ဒါနဲ့ကျွန်တော်တို့ဆိုးရိတ်ပြီးတော့ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဒီစီမံကိန်းဟာပြည်အောင်စုအစင်းကခွင့်ပြုရတဲ့စီမံကိန်းဖြစ်တာမို့ပြန်လည်ညှိနှိုင်းနေကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ကမတ်လ20နဲ့22ရက်မှာကျင်းပရဲ့မြန်မာ Infrastructure Summit 2018ပွဲမှာပြောလိုက်ပါရယ်စီမံကိန်းလုံခွင့်ရကျင်လာတဲ့ပတ်သက်ပြီးကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်က VOE နဲ့မနှစ်ကတွေ့ဆုံစဉ်အခုလိုရှင်းပြခဲ့ဘူးပါရယ
်တိတယ်လူတို့ကတော့လက်မခံဘူးကျွန်တော်ဒေတာချက်တွေရမယ်ဆိုတော့ကျွန်တော်ဒါပေမဲ့လေလို့ဘုံရင်မုံပါစေဆေးရခိုင်းခါပါစေယောဂပြဝဲတွေတက်ရမှာပဲเนาะအဲ့တော့ကျွန်မဒါလေးကိုတော့လုတ်ပေးမယ်ဆိုတော့တဘာဝပတ်ဝန်းကျင်မှာပြည့်စုံဘူးလားဆိုတော့မပြည့်စုံဘူးလို့ကျွန်မမဆိုလို့ဒါပေမဲ့ကျွန်မတို့ကရင်ပြည်နယ်ဦးကြောက်လည်းကြည့်လိုက်ပါ ခေါင်းနိုင်ရမရှိတလို့ရှားပါတယ်မရှိပါဘူးနှစ်ခုပဲရှိတယ်ဟုတ်ပဲအဲ့တော့ဒီဘက်နာလေးမှာခေါင်းနောက်တစ်ခုတိုးလို့လေကျမတို့အတွက်ကျမတို့ဒေသခံတွေအတွက်အသက်ဆိုးရင်ရလောက်တဲ့ယောဂလည်းမရှိပါဘူ
း Do you time corporation limited TTCL ကအရင်ကမွန်ပြည်နယ်အန်တင်ဒေသမှာကြောင်မီသွေးဓာဘေးစီမံကိန်းတည်ဆောက်ဖို့အစီအစဉ်ချခဲ့ပေမဲ့ဒေသခံ 9,000 လောက်ကကန့်ကွက်ခဲ့ရကြောင်းဖျက်သိမ်းလိုက်ပြီးအခုကင်းပြည်နယ်ဖမ်းမြို့မှာထပ်မံကြိုးစားလာတာဖြစ်တယ်လို့ကင်းရင်မြေချောင်းစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ခင်ဗျာ
ရှင်ပြည်ပပြပါစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်တိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီရှောက်လန်းရင်နိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရဆဲမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။ဆိုရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
လာမယ့်စနေညာ VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးလို့ရတယ်ဆိုရင်တော့စနေနေ့ညမတိုင်ခင် VOA ရုံးချုပ်ကိုအမြန်ဆက်သွယ်ပြီးမိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးထားစီခြင်းပါလေခင်ဗျာအခုဆက်ပြီးနားဆင်ရမှာကကချင်ပြည်နယ်အတွင်းငင်းငယ်ရင်းနဲ့အပြစ်ခတ်ရစဲရေးအခြေအနေတွေဟာစစ်မှန်မှုမရှိသေးတာကြောင့်ကချင်လူထုတွေဟာဒုက္ခသည်တွေအဖြစ်ထပ်မံတွက်ပြေးနေရတယ်လို့33ကြိမ်မြောက်ကရင်အမျိုးသမီးအစည်းအရုံးရဲ့နှစ်ပတ်လည်နေ့မှာပြောကြားလိုက်ပါတယ်တောင်ကူကိုင်းထိုလ်ဝီဝါကြေးရွာမှာကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကတရင်ပေးပို့ပါလေ
။ကရင်မျိုးသားအစည်းအရုံးကနေဖွဲ့စည်းပေးထားခဲ့တဲ့ကရင်မျိုးသမီးအစည်းအရုံးဟာလွတ်လပ်တဲ့အမျိုးသမီးအဖွဲ့အစည်းဖြစ်ရက်တီလှုပ်ရှားမှုတွေလုပ်ခဲ့ပြီးသူတို့ရဲ့သဘောထားအမြင်တွေကိုလည်း KNU ခေါင်းဆောင်တွေကိုပါထောက်ပြမှုတွေရှိလာတာပါ။33နှစ်မြောက်ကရင်မျိုးသားအစည်းအရုံးရဲ့နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့သဘောထားကြေညာချက်အရလက်ရှိကရင်ပြည်နယ်အတွင်းကငင်းငယ်ရင်းနဲ့ပြစ်ခတ်ရစေးရဲ့အခြေအနေတွေဟာစစ်မှန်မှုမရှိသေးတဲ့အတွက်ကရင်လူထုတွေဟာဒုက္ခသည်တွေအဖြစ်ထပ်မံထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသမီးအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌနော်အဲလစ်ကပြောပြပါဗျာ
။ဒီလက်ရှိနေရာကြီးဟိုစီဆောင်ထားတဲ့ပုံမှာကျမတို့ကအများကြီးမျှော်လင့်နေကြတယ်။ကျမတို့ကမျှော်လင့်ထားတယ်တော့မချစ်ဘူးမချစ်လာသေးဘူးကွာ။ဒါကြောင့်လည်းဆိုတော့ဒီကပ်ပက်ရှင်ရဲ့ဆရာကလည်းတချို့နေရာတိုင်းကားကြည့်ကြတယ်မှာတက်တက်ရှိတာလို့ရှိတယ်။ဒီလိုမျိုးဆရာတို့ရှိရင်ကျမတို့ဟိုသမန်ကတော့မတက်သေးဘူးဖြစ်ခဲ့တဲ့ကံလူမထောင်ကျော်ကဟိုဆက်ပြီးကျန်းဆောင်နေရတာဆိုတော့သူတို့ရဲ့အဆက်အသွယ်ကဟိုကိုယ့်ရမှာပြန်လာနေတဲ့နည်းနည်းတောင်မဖြစ်သေးဘူးဆိုတော့နည်းနည်းအဲအလောက်ပဲရှိသေးတယ်ဆိုတော့သူကတော့ကြီးနေတာဆိုတော့အဲ့ဒါကြောင့်ကျမတို့ပြောလို့မလို့ဖြစ်နေတာပဲကျမတို့ဟိုစိတ်မကောင်းဘူးပေါ့နော်ကျမတို့အမှန်တကယ်စိတ်မလည်းငြိမ်းချမ်းအမှန်တကယ်စိတ်မလည်းဘဝလုံးစေဘူးအလိုမျိုးလုပ်နေတာမျိုးဖြစ်နေတာပဲကျကျမတို့အများကြီးဝမ်းနည်းတာပေါ့နော်ဆက်မှန်နေနေဆိုင်နေနေလည်းကြောက်လို့မရဘူးပေါ့နော
်အခုနောက်ပိုင်းမှာတော့ကရင်မျိုးသမီးအစည်းအရုံးအနေနဲ့ကရင်ပြည်နယ်အတွင်းကငြိမ်းချမ်းမှုမရှိသေးတဲ့အနေအထားတွေနဲ့ပတ်သက်လို့ KNU ခေါင်းဆောင်တွေကလည်းထောက်ပြပြောဆိုမှုတွေရှိခဲ့တယ်ဆိုပြီးပြောပြပါတယ
်ကျမတို့အမေဖွဲ့စီကတော့အတိုင်းချင်တော့ရှင်းနေတာပေါ့နော်ဟိုအများအချင်းအဲ့လိုမျိုးအော်ဒုက္ခသည်တွေကြောင့်တရားအမျိုးသမီးရပုံများလေအဲဒါမျိုးကျမတို့တန်းနေကျောင်းနေလေဟိုစီယောဆုဆရာလေးတို့ပြောတာပေါ့နော်ခင်ဗျာကောင်းဆောင်ကြီးလေးစစ်စစ်အဲကျမတို့ဟိုတန်းနေတဲ့ခါကျမတို့အဆန်ကြားဘူးပေါ့နော်ကျမတို့တန်းနေတော့ဟိုဝိုင်းဝန်းကျောင်းဆရာမျိုးနောက်ကူညီပေးတာမျိုးအလိုမျိုးရှိရပေါ့နော
်လက်ရှိမှာတော့ကရင်မျိုးသမီးစီယောအနေနဲ့ကရင်မျိုးသမီးတို့ကိုလှုံ့ဆော်ခဲ့တာတွေကတော့အမျိုးသမီးတွေအနေနဲ့ခွဲခြားဆက်ဆံမှုတွေမခံရအောင်နိုင်ငံရေးအသည့်တွေကြွယ်ဝအောင်စတင်ကြားကြဖို့လည်းနှိုးဆော်ခဲ့ပါတယ်။ကရင်မျိုးသမီးအစည်းအရုံးရဲ့33နှစ်မြောက်နှစ်ပတ်လည်နေ့ကိုတောင်ကုန်းခရိုင်မှာကျင်းပခွင့်ရခဲ့ပေမဲ့လုံခြံတပ်ဖြတ်ခံခဲ့ရတဲ့ KNU ခေါင်းဆောင်ဖရိုမန်ရှာရဲ့နှစ်ပတ်လည်ပွဲကိုတော့နှစ်ပတ်လည်နေ့မတိုင်ခင်သူ့သာတိရမှာရှိတဲ့မိသားစုကို ဖျားပေးမင်းမြတ်မှုတွေရှိနေတာကြောင့်အကျယ်တဝင့်ကျင်းပလာမျိုးတွေကိုလောက်ခွင့်မရခဲ့ဘူးလို့လည်းသိရပါဗျ။ကရင်မျိုးသမီးစီယုံရဲ့နှစ်ပတ်လည်နေ့မှာပဲအနစ်နာခံကိုကျိုးစွန့်လုတ်ကန်ကြတဲ့ကရင်လူငယ်တွေကိုပရိုမန်းရှာလူငယ်ကောင်းဆောင်စုကိုပြည့်ခဲ့ရမှာကရင်မျိုးသမီးတခုဖြစ်တဲ့နော်ဆဲဆဲနဲ့ဘန်ကောက်အခြေစိုက် OKRS အဖွဲ့ကကရင်လူငယ်တဦးရရှိခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီကနေ့ညအတွက်ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဒီမှာခေတ္တရန်နာပြီးမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။သောရရှိမြခင်ဗျာမကြာခင်ရပ်ပိုင်းအတွင်းမှာမဟာအတာတကြံကာလကိုရောက်လာတော့မှာပါ။ VOA ကတကြံကာလအတွက်တည်သချင်းတွေကိုတင်ဆက်နေရမှာတော့ဒီကနေ့ညမှာနဒီထိုက်သီဆိုတဲ့တချင်းတစ်ပုဒ်နဲ့တင်ဆက်ချင်ပါတယ်။တေးသန့်ရှင်နဒီထိုက်ရဲ့လှတယ်ဆိုတဲ့တကြံတေးသချင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီလိုတကြံတေးသချင်းတွေကိုတကြံကာလာတွေအထိ VOA ကနေထုတ်လွှင့်သွားမှာဖြစ်ပါတယ်သတို့ရှင်တွေအခုနားဆင်နေရတာက VOA မြန်မာပိုင်းရဲ့ညာ9နိုင်ရဲ့အစီအစဉ်တွေပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရက်ကတဆင့်လဲဆက်သွင်းနေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ19 kHz 15653ညလိုင်းနိုမီတာ25kilowatts 11803ညလိုင်းနိုမီတာ32 kilowatts 9335ရူဟာနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲဒီတစ်ခေါက်ကတော့ကျွန်တော်တို့မိချင်းနာမြို့မှာကျောင်းမြေရတနာအချောထေကဒီကျောင်းမြေရတနာအချုပ်စင်းအရင်ပေါ့နော်ကျွန်တော်တို့ကအရင်စီဒီအစ်င့်ကိုပေါ့နော်မြန်မာတက်ဝင်ဖြင့်ရန်ချခွင့်ပြုတယ်ပေါ့နော်မြန်မာချက
်ငွေကချင်းပြည်နယ်ကအချင်းဒီအသေးစိတ်ကိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့နောက်ပိုင်းမှာတော့နားဆင်ရမှာပါခင်ဗျာအခုတော့ဦးဝင်းမင်းထုတ်လွှင့်မဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနွေရာသီအရေးပြားစောင့်ရှောက်မှုအကြောင်းကိုတင်ပြထားပါတယ်နွေရာသီမှာမြန်မာနိုင်ငံအတွင်းပူလွန်းလာကြောင်းရေရိုရေရှည်အရေးပြားယောဂါမျိုးစုံဖြစ်နိုင်တာမို့အရေးပြားကိုအထူးဂရုစိုက်စောင့်ရှောက်သင့်တယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဒီလိုနွေရာသီပူပြင်းတဲ့အခြေအနေကနေဘလို့ကြောင့်ဘာယောဂါတွေဖြစ်နိုင်ပြီးဘလို့ကာကွယ်စောင့်ရှောက်သင့်ပါသလဲဒီအကြောင်းတွေကိုမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်โอเคအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့အခုဒီနွေရာသီရောက်ပြီဆိုတော့အသားရည်နဲ့ပတ်သက်ပြီးတော့ဘလို့ပြဿနာတွေအထူးကြုံရလိမ့်ရှိလဲဆရာကြီ
းအဲနေရာကြီးကအားလုံးကြည့်တဲ့အတိုင်းပဲရမ်းပူတယ်လေပြီးတော့ချွေးတွေလည်းရမ်းထွက်ဆွဆူဆိုတဲ့အခါကျတော့အင်းကြီးနဲ့ချွေးနဲ့ထီးတဲ့နေရာခေါင်းလေးတွေနေရာအဲ့လိုနေရာတွေမှာငွေကျွနာတို့ဟာမျိုးတွေပိုးဝင်လာမျိုးတွေဖြစ်များတယ်ဗျာနောက်ရေပြားမှုဆွဲကတ်တဲ့ယောဂမျိုးတွေပေါ့နော်ငင်းယောဂဖြစ်တာတို့ကိုယ်ယောဂဖြစ်တာတို့အဲ့ဒါတွေလည်းဖြစ်များပါလေနောက်အရန်ပူပြီးတော့ရမ်းချွေးထွက်တဲ့အခါကျတော့ဒီကလေးတွေကအချိန်ကြာကြီးလောလောကကြာတော့ပြုံလေးတွေရောင်ရမ်းပြီးတော့ပိတ်ဆို့သွားပြီးတော့တရက်နှစ်ရက်အတွင်းမှာဒီနီဘူးတွေပေါ်လာပြီးမိတ်လိုဟာမျိုးလေးတွေဖြစ်များတယ်အဲသူချင်းကလေးငယ်တွေဒီလိုအချိန်မှာဆိုရင်မိတ်တွေကအရင်ဖြစ်များတယ်နောက်ဒီနေရာကြီးကတော့နေရောင်ကြီးထဲမှာပါတဲ့ကင်းလုံရောင်ဒီရဲ့ကျင်းအားချိန်နှုံးပေါ့နော် UV index လို့ခေါ်တယ်အဲ့ဒီကောင်ကစားအုပ်မြင့်တယ်အဲ့ဒီကင်းလုံရောင်ကြီးထိတွေ့ရကြောင်းအသားရည်ပြဿနာတွေကဖြစ်တတ်ပါတယ်အဲ့မှာလက်တလောဖြစ်တတ်တာတရားတော့နီလောင်တာလိုမျိုးနေအောင်ကြီးကြောင့်တချို့ရေအလာကြီးဖြစ်တာမျိုးဖြစ်များတယ်နောက်တစ်ခါရေရှည်မှာဆိုရင်လဲကိုယ်အရွယ်မတိုင်ခင်တားရေအူမင်းကြီးကိုအသက်ထက်ဆော်ပြီးတော့အူမင်းနေတာပေါ့ဒီအကြီးပြားမှာရှိတဲ့အမီနေပြတ်ပုံတွေအတွက်ကြောင့်တားရေရောတာလိုတွဲတာလိုတင်းတင်းကြီးမဖြစ်တော့တာလိုရောင်မကြီးတာလိုရေသားပေါ်မှာညူခွက်တွေမဲခွက်တွေဖြူခွက်တွေထွက်တာလိုမဲကြောက်တွေတင်းတိတ်တွေနေလောင်းတမဘူးတွေဖြည့်ပြီးနောက်ဆုံးသိုးဆုံးဆိုရင်ရေသားကင်ဆာဖြစ်နိုင်ခြေထိအောင်ရှိတယ
်ဟုတ်ကဲ့ဆရာကြီးအခုဒီနောက်ဆုံးပြောခဲ့တဲ့ဒီခရမ်းလိုရောင်ကြီးချောင်းပေါ့နော်ဒီချက်ချင်းဒီနေလောင်းတာဒီရှားရံတာတွေဖြစ်နိုင်တဲ့အပြင်ရေရှည်မှာလည်းအခုလိုဒီကင်ဆာလောက်ထိပြင်းပြထန်ထန်ဖြစ်နိုင်တဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလူကာကွယ်သင့်လဲ
နေရာဒီမှာတော့တန်ရှင်မှန်မှန်လုပ်မယ်နောက်နေရောင်ကြီးကိုရှောင်းနိုင်ပြီးကောင်းလီပဲပေါ့နော်သူချင်းနေရောင်ကြီးချောင်းအသားရည်ပစ္စည်းမှာဒီမနေ့ဆိုင်နိုင်နဲ့ညနေ၄နာရီကြာမှအများဆုံးဖြစ်တာကိုအဲ့ချိန်မှာနေရအရန်ပူတာကိုအဲ့ချိန်အပြင်ထွက်တာကိုတန်းနိုင်စမြားရှောင်ပါနောက်တစ်ခါဝန်စားအပြင်ပေါ်တဲ့အရေးပြားနေရာအားလုံးကိုနေကလင်းသေးလင်းပေးဖို့လိုတယ်နေကလင်းသေးမှာနံပါတ်၄မျိုးစုံရှိတယ်နံပါတ်30နဲ့အထက်ကို30နဲ့မြန်မာပြည်လိုဟာမျိုးဆိုရင်လေကျွန်တော်မြန်မာပြည်ရဲ့နေရာဒေသတော်တော်များများဒီလိုအချိန်ဧပြီမေဆိုရင်ဒီနေ့နိုင်စပြီးဘူးဒီလိုနီးပါးလောက်က UV index ကကျောင်းဝင်ရောက်ပြီးချိန်နှုန်းပေါ့နော်30ကျော်17ကျော်ကြီးပဲဒီခါကြီး73လောက်ထိတောင်ရှိပါတယ်ကျောင်းဝင်ရောက်ပြီးချိန်နှုန်းပြင်းရအများကြီးတယ်ဒီလိုအချိန်ကြီးက ကျန်မိကနံပါတ်15နဲ့မလုံအောင်နံပါတ်30နဲ့တက်သုံးရမယ်။နောက်ပြင်ထွက်မိကမြန်မာတက်ဟုတ်တက်တဲ့နယ်လို့အကြံပြုထားတယ်။ဘာလို့ဆိုတော့ကြာလာတဲ့အခါကျရင်အတွင်းပင်ဖြစ်တာကြီးအများကြီးတယ်။ဟိုဟာမိကလင်းသေးမှာမှ cream ရှိတယ် lotion တွေရှိတယ် gel တွေရှိတယ်နောက် spray ပေါ့ကန်စင်ပုံစံနဲ့အမျိုးမျိုးရှိတယ်။အဲ့တော့မျက်နှာအတွက်ဆိုရင်တော့မိက cream လိုဟာတွေကကောင်းတယ်။ဒါမှမဟုတ် gel လိုပုံစံတွေကကောင်းတယ်။အစီပြန်တဲ့လူတွေဆိုရင်တော့ gel လိုဟာမျိုးတွေကောင်းတယ်။ဒီလိုဟာမျိုးတွေအတွက်ဆိုရင်တော့ spray ပေါ့ဖြန်းစီရတောင်းတယ်။အဲကိုကန္နာအတွက် body ပေါ့နော်လက်တွေခြေထောက်တွေဆိုရင်တော့ nika lotion ရတောင်းတယ်။အဲတော့နေရောင်တန်းနဲ့ nika link ရတော့ဖြစ်မနေသုံးဆွဲတင်တယ်။ဒီကုလာလူမျိုးခြေထွက်လာလူမျိုးလို့ဆိုရင်တော့ water resistant ရေစိုးကရေစိုးကို nika link သုံးတင်တယ်။ဒါက nika link ကလင်းမယ်ဆိုရင်လည်းအပြင်အခုလင်းပြီးအခုထွက်လာတဲ့ဆိုင်ရင်15မိနစ်လောက်ကြိုလည်ထားပြီးတော့မှထွက်ရင်တော့ပူကကွယ်မှုရတယ်။နောက်ဒီမှနေတဲ့က2နာရီ3နာရီကြာတခါဒီလောက်ဆိုရင်အာနိပင်ရော့သွားတဲ့အတွက်ပြန်လေးနိုင်ရင်ကောင်းတယ်။အဲ့ဒါအပြင်နောက်တစ်ခါအကာအကွယ်လူလေးတွေသုံးတင်တယ်။ဥထုပ်ဆောင်တာမျိုး၊ဖြီးဆောင်တာမျိုး၊ဝတ်စားဆိုရင်လည်းဖြီးစားအသားကြီးကြီးကိုပေါက်ပေါက်ချုံချုံလေးဝတ်တာမျိုး။နောက်တက်နိုင်သမျှရေးအောင်မှနေတာမျိုးလုပ်ရရှိတာတွေမနေ့စောစောနဲ့ညနေပိုင်းမှာလှုပ်တာမျိုးကောင်းတယ်။နော်ခုနပြောတဲ့မိလိုဟာမျိုးဖြစ်တယ်ပူပြီးတော့အရန်ဆုံဆုံရချွေးထွင်ဖြစ်တယ်အဲတော့အပူလောင်နဲ့နိုင်လုံတို့ပေါ်လီအက်စတာတို့တိုးမွေးလို့စားရတယ်ကဖြစ်တတ်တယ်ဗျမင်းဒါမှမဟုတ်ချွေးကြောက်ညံနဲ့ခြေတဲ့ပါမချောင်ချောင်နေရတော့ကောင်းတယ်ရေးအင်းနဲ့ချိုးလာမျိုးရေးတဲ့နေရာမှာနေတာမျိုးအပြင်ကိုကန္နာအင်းညာကိုကျွန်တော်တို့တဏ္ဍာရေးကြီးလိမ့်ပေးတာမျိုးမင်းစင်ကျဲတို့ကာလာဒွိုင်းတို့အဲလိုဟာမျိုးလေးတွေကိုချိုးပြီးလိမ့်ပေးတာမျိုးသားမလဲမိတ်ကြောက်စီတဲ့ပေါ်တာရှိတယ်သူကလည်းအေးစီတာပေါ့နော်အဲပြန်လာပြီးပြီဘာနေအပြန်အနေပြန်လာတယ်တော့ဒီဘက်လိုဟာမျိုးကြီးဆိုရင်တော့ဘာချိုးတဲ့လူချင်းလေးပြန်လိမ့်နေတယ်အဲဒီမှာအေရိုးပြေပါပေါ့ရှားဆောင်လက်ပတ်ပါတဲ့ခရင်လေးကိုသုံးရင်တော့ပူပြီးတော့ကောင်းတယ
်ဟုတ်ကဲ့ဒီခရမ်းလုံရောင်ချီနဲ့နောက်ဒီမိတ်အတွက်ပေါ့နော်ပြီးတဲ့ခါကျတော့ဆရာဆက်ဆက်ချင်းပြောခဲ့တဲ့ဒီနေရာဒီမှာဟိုဖြစ်လေရှိတဲ့မွှေးကျွန်းနာတို့နောက်ဒီနှင်းနေဖွေးတွေလိုမျိုးပေါ့နော်ဒီမှုဘိုးဝင်တာတို့အဲ့ဒါအတွက်ကောဆရာကြီးဘလို့ချမ်းပိနေလဲကာကွယ်နိုင်မှုအတွက
်ကျလုံးနဲ့ပြောရင်တော့ဒီကိုရီတန့်ချင်းကအဓိကပဲခုနေရာစီကတော့အရန်ပူပြီးတော့ချွေးရအရန်ထွက်ပြီးဆူဆူတဲ့အခါကျတော့ရေရတဲ့ခုခံကာကွယ်မှုတာဝန်ကကျလာချွေးထွက်ပြီးတော့ဘိုးဝင်လေတဲ့အတွက်ကြောင့်မလို့ဒီကိုရီတန့်ချင်းဆက်ပြန်နေရေမှန်မှန်ချိုးတာမျိုးလို့သူကပူပြီးတော့ဆူဆူပြီးတော့အချိန်မှဖြစ်တာဟုတ်အဲ့တော့အဲ့အချိန်မျိုးကျော်ပြရမယ်ပူတဲ့အတွက်ကိုအေးအောင်လို့အင်းများတဲ့နေရာမှာနေမယ်အေးအောင်မှနေမယ်ပန်ကန်နဲ့နေမယ်ရက်ဆောင်နဲ့နေမယ်အဲကုန်းနဲ့နေမယ်အဲ့လိုမျိုးပေါ့နောက်ဆွဆူတဲ့အခြေအနေဆိုအတွက်ကို6တွင်အောင်ပြန်လို့ပြရချွေး6လေတဲ့ခြေတယ်လိုဟာမျိုးလေးတွေဝတ်မယ်ပေါင်းပေါင်းချောင်ချောင်လေးတွေဝတ်မယ်ချွေးဆိုရင်အင်းကြီးလဲပေးမယ်ချွေးစုပ်ပေးမယ်ပေါင်းတာမျိုးလေးတွေလိမ့်ပေးမယ
်ဟုတ်ကဲ့ဒီနေရာမှာနွေရာသီမှာပေါ့နော်ဒီအရေးပြားကိုပြည့်စုံစောင့်ရှောက်နိုင်ဖို့အတွက်ဘလိုမျိုးအလှစီဘလူးတင်လဲဆရာကြီ
းအလှစီလို skin care လို့ပစ္စည်းတွေကိုအစီများတာအစီပြန်စေတာတွေတဲ့အသားအေးပြီးတော့နည်းနည်း6စီတိုင်းဟာမျိုးကိုရွေးချယ်တင်တာပေါ့မျက်နှာအတွက်ဆိုရင်အစီမပါတဲ့1 3 skin care တွေကိုရွေးချယ်ပါတကယ်လို့အစီပြန်တဲ့မျက်နှာအတွက်ဆိုရင်တော့ပေါင်းတာအမုံလို့ပေါင်းတာအ6လို့အလှကုန်တွေရွေးချယ်တင်တယ်ဒီပြင်အတွက်ဆိုရင်တော့ gel လို့ဟာမျိုးတွေသုံးတယ်ဘာလို့လဲဆိုတော့ gel ကဒီပြီးချင်းနဲ့အ6ညံလို့ဖြစ်တယ်နော်ခန္ဓာကိုယ်အတွက်ဆိုရင်တော့အစီမဲတဲ့အစီမပါတဲ့လူချင်းတွေသုံးပါခန္ဓာကားကိုပေါက်တာလို့လိမ့်နိုင်ရင်ကိုယ်ခန္ဓာပေါ်လဲထပ်ပြီးတော့လိမ့်လို့ရပါတယ်။ဗလာဂျီဖြစ်တဲ့လူတွေဒီမတည့်တာဖြစ်နေတဲ့လူတွေဆိုရင်တော့အယောင်အနက်မပါတဲ့ skin care ပစ္စည်းတွေသုံးတင်တယ်။အဲ့တော့ဘယ်လို skin care ပဲဖြစ်ဖြစ်တတ်နိုင်ရင်နေကလိမ့်ကြီးရောနှောနေတာကိုသုံးတင်တယ်။နေရာကြီးမှာပြောချင်တာကနေကလိမ့်ကြီးမှန်မှန်လေးလို့ယူကြည့်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအာဂရိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လှုပ်ရက်ဖြစ်နေကြောင်းဦးအောင်ခင်ကသုံးသက်ရေးသားပြီးတင်ပြထားပါတယ်။
အာဂရိလိုက်စားမှုတိုက်ပွဲကြီးမှာပြည်သူလူထုပါဝင်လာဖို့အတွက်ရုပ်ရှင်မှတ်တမ်းဇာတ်လမ်းတွေရိုက်ကူးပြီးအခြေခံပညာကျောင်းတွေမှာပြသမယ်လို့သိရပါတယ်။သမ္မတတဲ့ဦးဝင်းမြင့်ကလည်းအာဂရိလိုက်စားမှုတိုက်ပွဲကြီးကိုအရှိန်တိုးမြင့်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းစာရန်ဖတ်တာလည်းခေတ်စားပါတယ်။2017ကနေပြီးတော့အလုံယုံဆွေးနွေးပွဲမှာ အဂတိလိုက်စားမှုအကြောင်းနဲ့ကုထုံးများဆိုတဲ့စာရန်ကိုစီးပွားရေးအကြံပေးဒေါက်တာဦးမြင့်ကတင်သွင်းပါတယ်။နှစ်နှစ်ကြာတော့2023ဩဂုတ်လမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီး15ဦးကော်မရှင်ကိုအဂတိလိုက်စားမှုတိုက်ဖျက်ဖို့တာဝန်ပေးပါတယ်။ဒါပေမဲ့တိုင်းစား4000ကျော်မှာကော်မရှင်က60သာစုံစမ်းစစ်ဆေးနိုင်ပါတယ်။ NLD အစိုးရတက်လာပြီးနှစ်နှစ်အကြာဘူဂျိုဟောင်းဦးအောင်ကြည်ခေါင်းဆောင်နဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဒစ်ကိုဖွဲ့စည်းပါတယ်။နှစ်လကြာတော့ဇန်နဝါရီလမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဆွေးနွေးပွဲရန်ကုန်မှာကျင်းပပြီးစာရန်28ဆောင်ဖတ်ပြန်ပါတယ်။ကော်မရှင်ဒစ်ဖွဲ့ပြီးနှစ်လအတွင်းတိုင်းစား1000နီးပါးရရှိခဲ့ပြီးနှစ်ဆောင်ကိုသာအရေးယူနိုင်ကြောင်းသိရပါတယ
်။အဂတိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေပါတယ်အဂရီလိုက်စားမှုကျူးလွန်သူဟာဘူဂျုံနဲ့ဘူဂျုံဟောင်းတွေကအများစုဖြစ်ပေမဲ့သူတို့ကိုတိုင်ကြားသူမရှိရင်အရေးမယူနိုင်ပါဘူးစစ်ဘုခေါင်းဆောင်တဲ့ပြည်ထရေးဝန်ကြီးဌာနဟာအများဆုံးအတိုင်ခံရပေမဲ့ကော်မရှင်ကအရေးယူနိုင်စွမ်းမရှိတဲ့အတွက်အမှုတွေကိုပြည်ထရေးဌာနလက်ထက်ပြန်လွှဲပေးရတယ်လို့ဆိုပါတယ်လက်စားမှုကိုတက်သည့်အထောက်အထားတွေနဲ့တိုင်ကြားပေမဲ့မအောင်မြင်တဲ့အတွက်အတိုင်ခံရသူအရာရှိကပြဿနာလှုပ်လာတာမျိုးလဲရှိကြောင်းသိရပါတယ်။အစိုးရဟောင်းတွေလက်ထက်ကဖြစ်ပွားခဲ့တဲ့အဂတိလိုက်စားမှုတွေကိုအရေးယူတာမှာအစိုးရသည့်ရဲ့ယင်ကြားစစ်ရေးမှုကိုထိခိုက်နိုင်တယ်လို့မြင်ကြပါတယ
်။တန်းပြီမှာခေါင်ကမိုးမလုံတဲ့အခါတပီလုံးစီးပြက်ကမ်းပြက်အချင်းပြက်နေပုံကိုမြမစကပုံတွေမှာတွေ့နိုင်ပါတယ်။ဒေါက်တာဦးမြင့်ကလည်းခေါင်းဆောင်မှုအရေးကြီးပုံကို2017စာရမ်းမှာပေါ်ပြပါတယ်။ထိတ်ဆုံးကခေါင်းဆောင်ပိုင်းမှာရိုးသားဖြောင့်မတ်မှုစွမ်းရည်ရှိမှုဝိရိယရှိမှုစတာတွေစံပြဖြစ်ဖို့လိုတယ်လို့ဆိုပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးမှာအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချက်မှတ်ဖို့လိုအပ်တဲ့အတွက်ခေါင်းဆောင်မှုခိုင်မာဖို့နဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ဖို့လိုတယ်လို့ဆိုပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးကိုအများယုံကြည်လက်ခံလာအောင်အစိုးရကိုယ်တိုင်ကအလေးအနက်လှုပ်ပြဖို့လိုပါတယ်လူတီများတဲ့အကျင့်ပြည့်မှုအချို့ကိုစစ်ဆေးအပြစ်ပေးပြီးငါကြီးကြီးအချို့ကိုကြော်ပြဖို့လိုကြောင်းဒေါက်တာဦးမြင့်ရဲ့2017စာရမ်းမှာဖော်ပြထားပါတယ
်တရုတ်သမ္မတရှီကျင့်ဖင်ဦးဆောင်ပြီးစခဲ့တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဟာအတော်လေးခရီးရောက်နေပုံရပါတယ်ဝန်ကြီးနဲ့ပြည်내အဆင့်မှာ58ဦးဌာနမှုအဆင့်မှာ3300ခရိုင်အစစ်မှာ2000ကျော်မြို့နယ်အစစ်မှာ8000နဲ့ပါတီကေတာ3000အပါဝင်အမှုတန်း5000ကျော်ကိုဖမ်းဆီးစစ်ဆေးအပြစ်ပေးနိုင်ခဲ့ကြောင်းသိရပါတယ်အရေးယူခံရတဲ့အထဲမှာအမျိုးသားခေါင်းဆောင်5ဦးပါဝင်တာကိုကြည်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဟာရှီကျင့်ဖင်ရဲ့နိုင်ငံရေးတိုက်ပွဲဖြစ်နေတယ်လို့မြင်ကြပါတယ်အဂတိလိုက်စားမှုကိုဦးဆောင်တဲ့ပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်ဥက္ကဋ္ဌဝမ်ကြည်ရှမ်းမနစ်ကနှုတ်ထွက်သွားပါတယ်နိုင်ငံရေးအဂတိကင်းစင်ပြီးတစ္ဆာရှိဖို့ကိုသာတရုတ်သမ္မတကအဓိကထားတယ်လို့ဝမ်ကြည်ရှန်ကပြောပါတယ
်။တရုတ်ကွန်မြူနီပါတီမှာပါတီဝင်တန်း90နီးပါးရှိတာမို့ဩစွာလမ်းမိုးနိုင်ဖို့ခက်ခဲပါတယ်။ဘ ਹੁ အစိုးရကဥပဒေပြုပြီး policy ချမှတ်တိုင်းယာရုအစစ်စစ်မှလိုက်နာလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။ဒါကြောင့်အစိုးရရန်ဒီယာတစ်ခုလုံးစီကန်းရှိလာအောင်ရည်ရွယ်တဲ့အဂတိလိုက်စားမှုတိုက်ပစ်ရေးကိုလူကြိုက်များနေပါလေမြမပြည်မှာလည်းအဂတိလိုက်စားမှုတိုက်ပြည့်ရေးကိုအစိုးရကအလေးအနက်ဆောင်ရွက်နေကြောင်းပြည်သူကယုံကြည်လာဖို့အရေးကြီးတယ်လို့ဇန်နဝါရီလကကျင်းပတဲ့ရန်ကုန် Park Royal ဆွေးနွေးပွဲမှာပြောဆိုသွားကြပါတယ်မြမပြည်မှာအဂတိလိုက်စားမှုတိုက်ပြည့်ရေးကိုကော်မရှင်ကတာဝန်ယူလုပ်ကင်ရပါတယ်ကော်မရှင်ကလည်းပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလုပ်ရတာမှုထိရောက်မှုမရှိမှန်းသိပါတယ်အရာရှိကြီးတွေအယံချမ်းသာနေကြတာကိုကော်မရှင်ကတိပိမဲ့တိုင်သူမရှိရင်အရေးမယူနိုင်ပါဘူး။ဒါကြောင့်အင်မတန်ချမ်းသာနေတဲ့ဝင်ကြီးနဲ့ဒုဝင်ကြီးဟောင်းတွေကိုအရေးယူတာမျိုးမရှိကြောင်းသိရပါတယ်။တရုတ်ကွန်မြူနီပါတီကပါတီတန့်စင်ရေးလုပ်တယ်လို့မြမတမတော်ကလည်းတန့်ရှင်းရေးလုပ်နိုင်မယ်ဆိုရင်တော့အဂတိလိုက်စားမှုတိုက်ဖျက်ရေးကိုယုံကြည်လာကြဖို့ရှိပါတယ်ခင်ဗျာ
။ဘုရားခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါတယ်။
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိမ်းရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါနိုင်ငံသားမဟုတ်သူတွေကိုလက်မခံဘူးနဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းဒေသကနေမောင်နှုံးမြို့နယ်မှာလာရောက်ခိုးလုံနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာရမာမိသားစုတွေအတွက်အရေးပေါ်စာနယ်ရိတ်ခံတဲ့အဝတ်ထည်တွေလိုအပ်နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တောတောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်မတ်လ3ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။နိုင်ငံသားဖြစ်သူတွေကိုလက်ခံတာအငင်းပွားစရာမရှိပေမဲ့နိုင်ငံသားမဟုတ်သူတွေကိုတော့လက်ခံလိုက်ရင်တည်ဆဲဥပဒေနဲ့မကန့်ညီသလိုအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခဲ့သူတွေကိုလည်းမောင်တောဒေသမှာပြန်ပြီးလက်မခံဖို့ဒေသခံတွေတောင်းဆိုထားတဲ့အတွက်လူထုသဘောထားကိုလွတ်တော်မှာအခုလိုတင်သွင်းရတာဖြစ်တယ်လို့ပြည်내လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကပြောပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်အတွင်းမှာရှိတဲ့နေချားဆောင်စခန်းတွေကိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဘက်ကိုထွက်ခွာသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့မွတ်စလင်တွေကိုစစ်စစ်လက်ခံဖို့အတွက်ဘင်္ဂလားမြန်မာနှစ်ဖက်အစိုးရတွေသဘောတူညီမှုရရှိထားသလိုမြန်မာအစိုးရဘက်ကလည်းပြန်လာသူတွေကိုစစ်စစ်လက်ခံဖို့အတွက်အဆောက်အဦတွေကိုမောင်တော်မြို့နယ်မှာဆောက်လုပ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုစတင်နိုင်ခြင်းမရှိသေးပါဘူး
။မွန်ပြည်နယ်ရေးမြို့နယ်တွင်မှာမွန်မြစ်တပ်ပါတီကနေကျင်းပပြုလုပ်မဲ့လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းဆွေးနွေးရကိုဧပြီလ2ရက်နေ့ကပြည်နယ်ဆိုရဖွဲ့ရုံးမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးကနေရေးမြို့နယ်မှာမွန်ပြည်တပ်ပါတီကမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကြိုညှိနှိုင်းတာဖြစ်ပြီးဆွေးနွေးပြုလုပ်မဲ့ရက်ကိုတော့မပြောနိုင်သေးဘူးလို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြင့်သန်းဝင်းကပြောပါရယ်မွန်ပြည်ပါတီကပြုလုပ်မဲ့လူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလ6ရက်နေ့ရေးမြို့မှာပြုလုပ်ဖို့စီစဉ်ထားပေမဲ့ဆွေးနွေးပွဲမတိုင်ခင်မှာကျင်းပတဲ့အကြိုလူထုတွေ့ဆုံပွဲစီစဉ်မှာတပ်မတော်ဘက်ကကန့်သတ်မှုရှိလာတဲ့အတွက်လူထုတွေ့ဆုံပွဲမကျင်းပနိုင်သေးလို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းထားရပါတယ်ဒီညှိနှိုင်းစည်းဝေးမှာအမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးပုံစံနာကဒုတိယဥက္ကဋ္ဌဦးကျော်သိဆွေငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းမွန်ပြည်နယ်ဆိုရဖွဲ့မွန်ပြည်ပါတီနဲ့မွန်ပြည်နယ်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဖွဲ့ဝင်နဲ့ဆက်ရောက်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မုံလန်းအုပ်စုနှမ်ကျန်းဟန်ရွာမှာမိုင်းပေါက်ကွဲမှုကြောင့်ဖြတ်တန်းထားတဲ့အစိုးရစစ်ကြောင်းကတပ်ချက်အဆင့်အရာရှိတဦးတည်ဆုံးပြီးတပ်သားတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကဝမ်ဆောင်ရွာမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အစိုးရစစ်ကြောင်းဟာမိုင်းပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ရွာသား300ခန့်ရှိတဲ့ဝမ်ဆောင်ဟန်ရွာထဲမှာတနတ်တွေပြစ်ခတ်တာကြောင့်ရွာသားတွေကြောက်လန့်ပြီးစီဆုံရွာပုံကြီးကျောင်းနဲ့တီဘောမြို့နယ်ဘက်ကိုထွက်ပြေးသိမ်းရှောင်နေခဲ့တာဧပြီလ4ရက်နေ့အထိနေရာမပြောင်းရဲကြသေးပဲရှိနေပါတယ
်။ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းသူသက်ရေးပါတီ CPP ချင်းဒီမိုကရေစီအဖွဲ့ချုပ် CLD နဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP တို့ပူးပေါင်းပြီးတော့ချင်းမျိုးရဒီမိုကရေစီအဖွဲ့ချုပ် CNLD အမည်နဲ့ပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်။ချင်းမျိုးရဒီမိုကရေစီအဖွဲ့ချုပ်အမည်ဟာ1999ကဖြတ်သိမ်းခံရတဲ့ပါတီအမည်ဖြစ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကလည်းဘယ်လိုသဘောထားမဲ့ဆိုတာမသိရှိသေးဘူးလို့အစည်းအဝေးသက်ရောက်သူကပြောပါတယ်။ချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ဟာ1999ကရွေးကောက်ပွဲဝင်ခဲ့ရမှာ300ရာနိုင်ရခဲ့ပေမဲ့လည်းအာဏာမလွှဲပဲသတ်မတော်ဆိုးရကနေဦးဆောင်ပြီးတော့အမျိုးသားညီလာခံကျင်းပဖို့စီစဉ်မှုအပေါ်မှာကန့်ကွက်ခဲ့လို့1992ခုနှစ်မှာပါတီဖြတ်သိမ်းခံစားရပါတယ်။ရှင်းပြည်နယ်သွင်းမှာနိုင်ငံရေးပါတီတွေကွဲပြားနေတာကြောင့်2015ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုလိုချင်းပါတီတွေပူးပေါင်းလာတာဟာလာမယ့်ရွေးကောက်ပွဲတွေမှာရလကောင်းတွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းချင်းနိုင်ငံရေးအကဲခတ်သူတွေကဆိုပါတယ်။
မှုအမျိုးသားကိုစားပြုတ်ပါတီဖော်ဆောင်နိုင်ဖို့အတွက်မှုအမျိုးသားများအကြစီလုံးညီညွတ်ရေးတည်ဆောက်နိုင်ဖို့ရည်ရွယ်ပြီး လာမယ့်မေလပထမပတ်မှာဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကျင်းပသွားမယ်လို့မွန်အမျိုးသားကိုစားပြုအကောင့်ထယ်ဖို့ရေး22ဦးအဖွဲ့ကဧပြီလ3ရက်နေ့နေ့စွဲနဲ့နိုးစော်ပန်ကြားလွှာထုတ်ပြန်လိုက်ပါတယ်အခုကျင်းပမယ့်ဒုတိယအကြိမ်ညီလာခံမှာဆိုရင်မွန်ကိုစားပြုပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုအတည်ပြုရမယ်လို့အဲ့ဒီနိုးစော်ပန်ကြားလွှာမှာရေးသားထားပါတယ်တရားဝင်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်အမျိုးသားပါတီ MNP မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီAMDP အမျိုးသမီးပါတီမွန်စတဲ့ပါတီတွေအပြင်ပါတီမရှိဘဲပြင်ပမှာပြန့်ကျဲနေတဲ့မွန်နိုင်ငံရေးအင်အားစုတွေပါဝင်တဲ့မွန်အမျိုးသားကိုစားပြုပါတီတရဖော်ဆောင်သွားဖို့အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကကျင်းပခဲ့တဲ့ပရမအကြိမ်မွန်နိုင်ငံရေးညီလာခံကဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပြီး6လတာကာလတော့တွင်းမှာအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်
အခုတင်လာတဲ့ဥဆလက်တင်ဆက်ပြီးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေရခိုင်ပြည်နယ်မောင်နှံမြို့မှာလာရောက်ခိုးလုနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာရမာမိသားစု300ကျော်အတွက်အရေးပေါ်စားနပ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေသလိုမိုးရသည်မရောက်မီလုံခြုံစွာနေထိုင်နိုင်ဖို့နေအိမ်တွေအရေးတကြီးလိုအပ်နေတယ်လို့မောင်နှံမြို့အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသကနေပျောက်ရွှေ့အခရေချလာသူတွေကိုအရေးပေါ်အကူအညီတွေသောပစ်ခဲ့တဲ့မောက်တော်မြို့ခံဦးစိန်လာဖြူကပျောက်ရွှေ့လာသူတွေအတွက်လိုအပ်ချက်တွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အခုလိုအပ်ချက်တွေကိုတော့ဒီမြို့တဲ့ဒီလိုအဆောင်လိုပေါ့
အခုလိုအပ်ချက်တွေကသူတို့အတွက်မိုးကြရင်သူတို့နေဖို့အဆောက်အုံတွေလိုမယ်လက်တလုံးလူနေတွေကစားဝတ်နေရေးကျန်းမာရေးနဲ့ဝတ်ထည်တွေလိုအပ်နေပါတယ်
မဲလာအစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသယော်ဒါခရိုင်ကနေရခိုင်ပြည်မောက်တော်မြို့နယ်ကသုပန်နကအောက်တပြေနဲ့စိုက်တုံးနောက်ခွဆောင်ကျေးရွာတွေမှာရခိုင်မြို့နယ်စုဝမိသားစု300ကျော်လာရောက်ခိုလုံခဲ့ရတာပါအောက်တပြေကျေးရွာစာတန်ကျောက်မှာခိုလုံနေသူတွေကိုမိုးရသည်မရောက်မီနေရာရွှေ့ပြောက်ပေးဖို့သားဆရာတွေကိုတောက်ဆူထားတယ်လို့အောက်တပြေကျောက်ဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ်
အိုးအိမ်တွေဆောက်ပေးဖို့ဆိုတာကအစိုးရကိုဘယ်လိုအစီအစဉ်ချမယ်ဆိုတာဟာဦးစင်းတို့ခုချိန်မှာပြောလို့မရသေးဘူး။ကျောင်းမှာရှိတဲ့သူတွေကတော့အခုမောင်တော်တောင်ပိုင်းဘက်ကိုချပေးပါဆိုပြီးပြောဖို့ရှိတယ်။သူတို့လည်းတောင်းဆိုတယ်ဦးစင်းတို့လည်းပြောထားတာရှိတယ်
။ပြောရွှေ့လာသူတွေအထက်ကခလေးနဲ့သားကြီးရွေးအိုတချို့ဝမ်းရောကဖြစ်ပေါ်မှုတွေရှိနေတယ်လို့လည်းဦးစင်လာဖြူကအခုလိုစပြောပါတယ်။
ကျွန်တော်ညာဝင်ခုနေတာကိုလည်းပြမယ်မကုန်ဖြစ်နေတယ်ကိုလည်း
ကျွန်တော်ကမလေးကဖုံးဆက်လာတယ်အဲ့ဒီမှာဝမ်းနဲ့ပတ်သက်ပြီးကျန်းမာရေးမကောင်းတဲ့သူတွေရှိနေတယ်တက်ကြီးပိုင်းနဲ့ကလေးတွေများနေတယ်လို့ပြောတယ်အဓိကကတော့သောက်သုံးရေမကောင်းတဲ့အတွက်ဖြစ်တယ်လို့ပြောတယ်ဒီရက်ပိုင်းသွင်းမှာကျွန်တော်တို့နောက်ဆက်သွားဖို့ရှိတယ်စေဝါပစ္စည်းတွေသွားလှူဖို့ရှိနေပါတယ
်မောက်တော်မျိုးအရေးပါကုညီရဲ့အဖွဲ့အပါဝန်တခြားအရေးပါအဖွဲ့စိတ်တွေနဲ့စေတနာရှင်တွေကသူတို့အတော့အရေးပါလိုအပ်ချက်တွေကိုကူညီပေးနေပေမဲ့ refer rate တွေရင်းနဲ့မိုးမယောမီအမိုးအကာအောက်ကိုရောက်ဖို့အတွက်ကတော့အစိုးရတာဝန်ရှိသူတွေစီစဉ်ပေးဖို့လိုတယ်လို့သူကပြောပါတယ်စိုက်တကောတောက်တန့်ဒေသမှာနေထိုင်ကြတဲ့မရမာမရူသားစားတဲ့ရခိုင်မျိုးနွယ်စုဝန်တွေဟာသူတို့ဒေသတွေမှာအလောအကိတ်ရှားပါမှုအပါဝန်တခြားလိုအပ်ချက်တွေကြောင့်2010ခုနှစ်ကတည်းကမိသားစုအလိုက်ရခိုင်ပြည်ဖောက်ကိုပျောက်ရွှေ့အခရေချနေထိုင်မှုတွေရှိတယ်လို့လည်းမောက်တော်ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့ကပ္ပအဖိုးတန်ဆုံးကြောက်စိမ့်ထွက်ရှိရာကချင်ပြည်နယ်မှာပထမဆုံးအကြိမ်ကြောက်မြက်အယောင်ပြပွဲကိုမတ်လကုန်အထိ9ရက်ကြာကျင်းပခဲ့ပါတယ်။အစစ်နဲ့ကြောက်စိမ့်တွေကိုသာရောင်းချနေတဲ့အပေါ်ဝေဖန်မှုတွေရှိနေပေမဲ့ဒေသခံတွေအလုတ်ကန်အခွင့်အလမ်းရရှိရေးအတွက်ပထမအစပြုခြေလှမ်းတစ်ခုလို့လည်းကြောက်မြက်ရနာလုပ်ငန်းရှင်တွေကရှုမြင်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းကနေတင်ဆက်ထားပါတယ်။
ကျောင်းမြေရတနာရောင်းပြပွဲပြုလုပ်ရတဲ့ရွေချက်နဲ့ပတ်သက်ပြီးကျောင်းမြေရတနာလုပ်ငန်းရှင်များအသင်းမြကြီးနာရဲ့ဒုတိယဥက္ကဋ္ဌဦးလက်ခရီလက်အောင်ကခုလိုပြောပါတယ
်ခုလိုပဲတစ်ခါမှလုံခွင့်ရှိခဲ့ဖို့ပေါ့အဲဒီတစ်ခါကတော့ကျွန်တော်တို့မြကြီးနာမြို့မှာကျောင်းမြေရတနာအချောထေကိုဒီကျောင်းမြေရတနာအချောဆင်းအရင်ပေါ့နော်ကျွန်တော်တို့အရင်စီဒီအဆင့်ကိုပေါ့နော်မြန်မာကျပ်ငွေဖြင့်ရောက်ချခွင့်ပြုတယ်ပေါ့နော်မြန်မာကျောက်ငွေချင်းဆိုတာကနိုင်ငံသားတွေဝေယူခွင့်မရှိပါဘူးမြန်မာပြည်မှာရှိတဲ့တိုင်းသားတွေရဲ့လုပ်ငန်းတွေအချောထည်လုပ်ငန်းအချောထည်ဆိုတာကပတိပပုတွေပေါ့နော်အရှင်ညံ့ထည့်အရှင်မြင့်ထုတ်ကုန်ပုံလုပ်ပုကုန်ချမ်းတွေပေါ့နော်ရရှိအောင်ဆိုတဲ့ရည်ချက်ဖြစ်ပါတယ
်ဒီကျောက်မြေရတနာရောင်းပြပွဲကိုမန္တလေးနေပြည်တော်ရန်ကုန်ကကျောက်မြေလုပ်ငန်းရှင်တွေလာရောက်ကြည့်ရှုဝယ်ယူနေပြီးသရုတ်နိုင်ငံကကျောက်မြေလုပ်ငန်းရှင်တချို့လည်းလာရောက်လှိလံမှုတွေရှိနေပါတယ်မြကြီးနယ်မြို့မှာပရမဆုံးကျင့်ကျင်းပတဲ့ကြောင်းမြေရောင်းပြပွဲမှာစီတီအစ်စ်နဲ့ရှိတဲ့ကြောက်စင်းတွေကိုရောင်းဝယ်ပြသခွင့်ပေးတဲ့ပုံမှာလဲကချင်ပြည်နယ်ကကြောင်းမြေလုပ်ငန်းရှင်တချို့ကနေဝေဖန်နေကြပါတယ်
2019ခုနှစ်ကြောင်မြေဥပဒေမူကြမ်းပြင်ဆင်ပေးရေးကြိုးပမ်းနေတဲ့ကချင်မျိုးသားကွန်ကရစ်ပါတီဥက္ကဋ္ဌဒေါက်တာအမ်ကွန်လကတော့အခုလိုသုံးသပ်ပါတယ
်။အခုသူကစီနဲ့ဘီယူပဲသူကအရင်ရောင်းနိုင်တယ်။ရောင်းနိုင်တဲ့တော်တော်ကသူကတင်လာတော့ private project လို့ထင်တယ်။အားလုံးဒီတော့အကျိုးစီးပွားရှိအောင်ဆိုပြီးတော့မှ CD အစိတ်ပေါ်အရင် private project အနေနဲ့လုပ်တယ်လို့ကျွန်တော်ကအဲ့လိုမြင်တယ်ကျွန်တော်သုံးသပ်တာပေါ့နော်။
အစင်းနဲ့ကြောက်စင်းတွေရောင်းချမှုအပေါ်မှာဝေဖန်မှုတွေရှိနေပေမဲ့သာဟာပရမခြေလမ်းအစပြုမှုတစ်ခုလို့ဦးလက်ခရီလက်အောင်ကပြောပါတယ
်ဒီဒေတာမှာဒီလိုဟိုတစ်နေ့ပြီးပြီးလာတော့မတရားဘူးဆိုရဲပြောပေမဲ့လည်းခုနကျွန်တော်ချုပ်မြတ်တင်ကတော့ဘာပဲဖြစ်ဖြစ်တိကနေပတ်ဖောက်စုခြေလမ်းကိုလမ်းချမယ်ဆိုပြီးကျွန်တော်တို့ဒီညနေနဲ့ကျွန်တော်လောက်ကြတာဖြစ်ပါတယ
်ကချင်းပြည်နယ်ဖားကားဒေတာဟာကမ္ဘာအဖို့တန်ကြောက်စင်းအဓိကဆွဲရှိတဲ့ဒေတာတစ်ခုဖြစ်ပေမဲ့ကြောက်စင်းဈေးကွက်မရှိခြင်းကမ္ဘာတန်းဝင်ကြောက်မြတ်ထယ်များမထုတ်လွှင့်နိုင်ခြင်းတို့အပြင်ကျောက်စိမ်းနဲ့ပြုတ်လောက်တဲ့ပပုထဲတွေကလည်းကပတ်တန်းဝင်အစီမရှိသေးခြင်းအချောထဲထဲအကျန်းထဲကိုတာထုတ်လို့ရောင်းချနေရတဲ့အခြေအနေမှာရှိနေပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တောတောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်တွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးပြည်မြောက်ရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
တိုင်းချီဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုမနက်ဖြန်တောက်ကြနေမနက်ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးအောင်ပါခင်ဗျာ။ VU ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်တဲ့ဆိုရင်တော့စာရိုက်ကတဆင့်လည်းဆက်သွင်းနိုင်ပါတယ်။လိစာက VU မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။မကြခင်အစည်းအဝေးလေးအဆုံးတတ်တော့မှာပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်တော်စုကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ဖြစ်နေပြီလို့ယူဆပြောဆိုမှုတွေကိုအမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွင့်အရေးချမှတ်အစီအစဉ်ပေါ်တုံ့ပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွင့်ကောက်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလည်းကြေညာထားတာပါရုရှားနိုင်ငံကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဟာဒီနေ့မှပဲမော်စကိုမြို့တော်ကအမေရိကန်တန်ယုံကနေထွက်ခွာသွားကြပါတယ်။ဗြိတိန်နိုင်ငံမှာရုရှားသရှုအောင်တယောက်ကိုဒါရုစိတ်နဲ့လုချက်မှုမှာရုရှားရဲ့လက်ချက်ဖြင့်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့ပတ်သက်လို့တင်းမာမှုတွေရှော့ချရေးနိုင်ငံတကာကကြိုးပမ်းနေချိန်မှာပဲတောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေဒီလနောက်မှတွစ်ဆုံမဲ့ထိပ်သီးဆွေးနွေးပွဲအတွက်အကြုံညီနိုင်ဆွေးနွေးပွဲတစ်ခုကိုဒီနေ့ကျင်းပပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီလ29ရက်နေ့တွစ်ဆုံမှုအစီအစဉ်လွန်ယူရင်းနဲ့သတင်းထုတ်ပြန်မဲ့ကိစ္စတွေနဲ့ပတ်သက်လို့နှစ်နိုင်ငံနယ်စပ်ကပန်မွန်ဂျွန်ချေးရွာမှာတာဝန်ရှိသူတွေဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာတိုးတက်မှုတွေမရှိသေးကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်ကပြောဆိုလိုက်ပြီးတိုင်းနဲ့ချီရရင်ဂျာဒုက္ခသည်တွေကိုရိုင်းစကန်တစ်တစ်ခုကိုပြောင်းရွှေ့ပေးဖို့အစီအစဉ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာစိုးရနဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာပါဝင်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ဒုက္ခသည်တွေအတွက်ရိုင်းစကန်တစ်ဖြစ်တောင်ပိုင်းကမ်းရိုးတန်းကပါရှာချာကျွန်းမှာစီစဉ်ထားတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။လက်တလောကျွန်းပေါ်မှာဒုက္ခသည်9000လောက်အတွက်ဆောက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါ။မြန်မာဆိုရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်တဲ့သွားဖို့ရှိနေချိန်မှာပဲဒုက္ခသည်တွေပြန်ရေးအစီအစဉ်တိုးတက်မှုမရှိတဲ့ပေါ်ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေပြောဆိုခဲ့ကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vesco Volaric ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလူမီတာ24.25-32နဲ့လိုင်းလ190ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.